နာမည်ကြီး Adidas ဒစိတ်အထည်တွေကိုချုပ်လုပ်ပေးနေတဲ့ရန်ကုန်တိုင်းရွှေပြည်သာမြို့နယ်မြမပေါင်ချိန်အထည်ချုပ်ဆက်ယုံကဆန္ဒပြမှုကိုဥဆောင်ခဲ့တဲ့အလုသမား26ယောက်အလုထုတ်ခံလိုက်ရပါတယ်။ဆက်ယုံကနေနာချေကမ်းလှမ်းပေမဲ့အလုသမားတွေဘက်ကအဲ့ဒီကမ်းလှမ်းမှုကိုမယူဘဲနဲ့အလုပြန်ရနိုင်မှုအတွက်ဆက်ယုံနဲ့ညှိနှိုင်းသွားမယ်လို့ VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်
။ခြေကံလောက်ခလာစာတိုးပေးဖို့ဥဆောင်တောင်းဆိုခဲ့ကြတဲ့လုံသမား26ယောက်ကိုလောက်ကထုတ်ပယ်လိုက်ပြီလို့မြန်မာပေါင်ချိန်ဆက်ယုံကဒီကနေ့အတည်ပြုလိုက်ပါတယ်။ရွှေပြည်သာမြို့နယ်လုံသမားညွှန်ကြားရေးဦးစီးဌာနမှအလုရှင်လုံသမားညင်းပွားမှုကိုဒီကနေ့နောက်ဆုံးအကြိမ်စစ်ဆေးခဲ့ပြီးတဲ့နောက်ရုံးချင်းပြီးမှဆက်ယုံဘက်ကလုံသမား26ယောက်ကိုလောက်ကထုတ်ပယ်လိုက်ပြီဖြစ်ကြောင်းလုံရှင်ကပြောလိုက်တာဖြစ်ပါတယ်။အလုထုတ်ခံလိုက်ရတဲ့လုံသမားတို့က VOA ကိုအခုလိုပြောပါတယ်
။အခုကျွန်တော်တို့ဘက်ကကြားရလို့ဒါတော့အရေးကြီးတာလို့သိရတယ်သူတို့ဆက်ယုံဘက်ကညီမတို့ကိုတိုင်လာတာလေ။အခုကဘလို့မှအမှုကလည်းမပေါ်တဲ့ဖြစ်တဲ့အတွက်ကြောင့်မလို့ညီမတို့ကအခုရုံးတိတ်ဆုံးချိန်နဲ့ဖြစ်သွားပြီးဝါးပြီးတယ်ညီမတို့ကတင်လာတယ်လေ။အဲ့တော့တင်လာတဲ့ဖြစ်တဲ့အတွက်ညီမတို့ကနေဆက်ယုံကိုပြိုင်နေတရားဆွဲလို့ရတယ်ပေါ့ညီမတို့ကိုအဲဒီမျိုးအစ်ဒီတို့နဲ့မညီပဲနဲ့အစ်ဒီတို့နဲ့ညီတယ်ဆိုတော့တရားဆွဲလို့ရတာပေါ့မျိုးပေါ့အောက
်။ EC ဆိုတာကတော့လှုပ်ချင်လှုပ်သမားစာချုပ်ကိုပြောတာပါ။မြန်မာပေါင်ချိန်ဆက်ယုံဘက်ကနင့်နာချေ3လစာပေးသွားမယ်လို့ပြောပေမဲ့လှုပ်သမားတွေကတော့လှုပ်ပြန်ရနိုင်ဖို့ဆက်ယုံနဲ့ညှိနှိုင်းသွားမယ်လို့ဆိုပါတယ်။ဥပဒေအတိုင်းတရားရုံးမှာလုံသမားဘက်ကတရားစွဲခွင့်ရှိပေမဲ့လုံသမားဘက်ကပဲပို့ပြီးနစ်နာနိုင်ခြင်းရှိတယ်လို့သူကပြောပါတယ
်။ဟုတ်ကဲ့လုံသမားဘက်ကနေပြီးတော့ဟိုနိုင်ခြင်းကနေတယ်ဘလို့ဆိုကိုယ်ကမှန်နေမှန်နေငွေများတရားနိုင်ဖြစ်ဆိုတဲ့အချိန်ကိုရောက်သွားကြတယ်။ညီမတို့ဘက်ကဒါရီကဟိုညှော်လင်းချက်ကပို့ပိုးတယ်ပေါ့နော်ပြည့်စုံနော်အဲ့တော့ညီမတို့ကညီမတို့အစီအစဉ်နဲ့အန်တီတာနဲ့ပဲညီမတို့ကပြန်ပြီးနှိမ့်နေသွားမှာပေါ့ဟုတ
်မြန်မာပေါင်ချိန်ဆက်ယုံကလုံသမားထောင်ထဲချီလဲပတ်နေတဲ့Adidas ထုတ်ကုန်တွေကိုချုပ်လုပ်ပေးနေတဲ့ထိုင်ဝမ်နိုင်ငံသားပိုင်ဆက်ယုံဖြစ်ပါတယ်။အခုနှစ်အောက်တိုဘာလကုန်ပိုင်းမှာလုံသမား2000လောက်ကလစာတိုးပေးဖို့တောင်းဆိုခဲ့တာကြောင့်ဥဆောင်တဲ့လုံသမားခေါင်းဆောင်26ယောက်လုံထုတ်ပြဖို့ဆက်ယုံဘက်ကကြိုးပမ်းခဲ့တာပါ။ Adidas ကတော့ဒီလုံသမား26ယောက်ကိုလုံပြန်ခန့်ပေးဖို့မြန်မာပေါင်ချိန်ဆက်ယုံကိုပြောကြားခဲ့ပေမဲ့ဒီနေ့ထိပြန်မခန့်သေးပါဘူး။မြန်မာတိုင်းနိုင်ငံလုံးကထဲကျုပ်လုပ်ငန်းတွေမှာလုံသမား၄သိန်းကျော်လုတ်ကင်နေကြတယ်ဆိုပေမဲ့အခြေခံတရက်လုတ်ခ4800ကျပ်နဲ့မလောက်ခါတာကြောင့်မကြာခဏဆိုသလိုဆန္ဒပြတောင်းဆိုမှုတွေများပြားရှိနေတာပါတချို့ကလည်းကျွမ်းကျင်လုတ်သားအနေနဲ့ပြပထွက်ပြီးလုတ်လုတ်ကြတာတွေရှိပါတယ်မြန်မာလုံသမားရေးရာဌာနဘက်ကတော့စီးပွားရေးမကောင်းသေးတာကြောင့်လုတ်ခလစာတွေတိုးမြင့်ပေးဖို့မစင်စသေးကြောင်းဒီအပိုင်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ